Islamic State စစ်သွေးကြွတွေကိုချိန်မှုန်းနိုင်ရေးအတွက် American တပ်သားနောက်ထပ် 1500 ကို Iraq နိုင်ငံကိုဆေးလွတ်ဖို့သမ္မတ Barack Obama ကတာဝန်ပေးခဲ့ပါတယ်။ American စစ်သားတွေအနေနဲ့တိုက်ခိုက်ရေးတာဝန်ကိုယူမှာမဟုတ်ဘဲ IS စစ်သွေးကြွတွေကိုတိုက်ခိုက်နေကြတဲ့ Iraq နဲ့ Quds တပ်ဖွဲ့တွေကိုစစ်တင်နှံပေးလိုအပ်တဲ့အကြံဉာဏ်တွေပေးမှာဖြစ်တယ်လို့အင်ဂျီရောပြောခွင့်ရသူကပြောပါတယ်။ဒီစစ်စင်ရေးအတွက်အသုံးစရိတ်ဒေါ်လာ 5.6 ဘီလီယံပေးဖို့အတွက်လည်း Congress လွှတ်တော်ကိုသမ္မတကတောင်းမှာဖြစ်တယ်လို့ပြောပါတယ်။ဒီစရိတ်ထဲမှာအီရတ်စစ်သားတွေကိုလေ့ကျင့်ရေးနဲ့လက်နက်ကိရိယာတွေပံ့ပိုးပေးနိုင်ရေးဒေါ်လာ 1.6 ဘီလီယံသုံးဆွဲမဲ့အစီအစဉ်လဲပါတယ်လို့အမေရိကန်အစိုးရထိပ်ပိုင်းအရာရှိတွေကဆိုပါတယ်။လွှတ်တော်ခေါင်းဆောင်တွေနဲ့သမ္မတဘရက်အိုဘားမားတို့တောက်ချာနေတုန်းကတွေ့ဆုံခဲ့ပြီးမှနောက်ထပ်အမေရိကန်တပ်တွေအီရတ်ကိုဆေးလွှတ်ဖို့ကြေညာခဲ့တာဖြစ်ပါတယ်။အသုံးစရိတ်ခွင့်ပြုပေးဖို့နဲ့ကိစ္စနဲ့ဒီ Islamic State စစ်သွေးကြွတဲ့အပေါ်မှာစီအရာတိုက်ခိုက်နိုင်ရေးလွှတ်တော်ကခွင့်ပြုပေးဖို့ကိစ္စတွေအတွက်ကိုလည်းသမ္မတနဲ့လွှတ်တော်အမတ်တွေဆွေးနွေးကြမယ်လို့မျှော်လင့်ရပါတယ်။နောက်ထပ်အီရတ်ကိုဆေးလွှတ်မဲ့စစ်သားတချို့ကဘက်ဒက်နဲ့အာဘီလ်မျိုးပြင်မျိုးတွေနားမှာရှိတဲ့ဒီစစ်စခန်းတွေမှာအခြေစိုက်ပြီးတော့အီရတ်တပ်တွေကိုကူညီလေ့ကျင့်ပေးမှဖြစ်တယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်။ဂျန်နဲ့အမေရိကန်စစ်သားတွေကတော့အီရတ်နိုင်ငံတဝမ်းကိုသွားပြီးတော့အီရတ်တပ်တွေကိုစစ်သင်တန်းတွေပေးမှဖြစ်ပါတယ်ရှင်။